ရေဒီယိုအစီအစဉ်ဖြစ်တယ် AWR ညှော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင
်ပဒရှင်များခင်ဗျာညှော်လင့်ခြင်းအတန်မြန်မာဓမ္မရေဒီယိုအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ25မီတာ kilohertz 11925ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kilohertz 11853ညာကနေနိုင်စင်အတန်လွင့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါရဲ့ရှင်။ဒေါက်တာရှင်များရှင်။အာရောတెంပရာမန်လာဗန်ကျန်းမာခြင်းသည်လူသားရင်းအတွက်အထူးအရေးဖြစ်ပါသည်။ဒါကြောင့်ကိုယ်ရောစိတ်ပါကျန်းမာစေဖို့ယင်ကျန်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါရဲ့ရှင်။
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝေစားသောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲစားသောက်မှုမှန်မှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေအချက်အပြုတ်မှန်မှန်ကန်တာတွေကြောင့်ကျန်းမာရေးတွေထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်ဒါကြောင့်ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်နေထိုင်ပြုမှုသင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျော်လင့်ချက်တမထုတ်လွှင့်ပေးမယ်အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှသားကြပါစို့တောတာရှင်များရှင်ဒီကနေ့မှာအသင်းတော်ဆေးရုံများမှမဖြစ်မနေပြောင်းလဲပြည့်ရမယ်အရာဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးလေ့လာကြရအောင်တောတာရှင်များရှင်အသင်းတော်ဆေးရုံတွေမှာဆေးရုံတာဝန်ရှိလူတွေကဆေးရုံမှာရောက်ရှိနေတဲ့လူနာတွေနဲ့ဧည့်သည်တွေရဲ့အကျင့်တလေတွေကိုမလိုအပ်ပဲဟန်တာပြောင်းလဲဖို့မကြိုးစားသင့်ပါဘူးအဲ့ဒီသူအများစုဟာဒီနေရာကိုခိတ္တခဏအနားယူဖို့လာရောက်ကြခြင်းဖြစ်တယ်အချိန်တိုကလေးအတွင်းမှာသူတို့ရဲ့ထမင်းစားချိန်နဲ့ထမင်းစားတဲ့အချိန်အရေအတွက်ကိုအတင်းအာဓမပြောင်းလဲပစ်ခြင်းဟာသူတို့ကိုစိတ်မသက်မသာဖြစ်စေတယ်တကယ်လို့သင်ဟာဒီအရာကိုလှုပ်ဆောင်မိရင်လဲသင်ရဲ့လှုပ်ဆောင်မှုမှားယွင်းကြောင်းနောက်ပိုင်းမှာတွေ့ရပါလိမ့်မယ်လူနာတွေရဲ့အကျင့်စရိုက်တွေကိုလေ့လာပါဒါပေမဲ့သူတို့ရဲ့အကျင့်တလေတွေကိုပြောင်းလဲပစ်ဖို့မတောင်းဆိုပါနဲ့ဆေးရုံအတိုက်အဝန်းဟာအိမ်နဲ့တူတဲ့နှစ်သိမ့်မှုတွေနဲ့ပြည့်ဝပါစေဆေးလာကုတဲ့သူတွေကိုအိမ်မှာနေရတယ်လို့မျိုးခံစားရအောင်ထားပါအစားအစာတွေနဲ့ပြောင်းလဲမှုကိုစုအတင်းပြုလုပ်လိုက်မယ်ဆိုရင်စိတ်မငြိမ်မသက်မှုကိုသူတို့ခံစားကြရပါလိမ့်မယ်စိတ်မအီမသာခံစားရမှုဟာသူတို့ရဲ့အကျင့်တလေတွေကိုဟန်တာပြောင်းလဲပစ်ခြင်းရဲ့ရလပဲဖြစ်လိမ့်မယ်။စိတ်အနှောက်အယှက်ဖြစ်ခြင်းကြောင့်သူတို့ဟာပုံမှန်အခြေအနေမှာမရှိတော့ဘဲခံစားသင့်တဲ့ကောင်းကြီးမင်္ဂလာတွေကိုလက်လို့ဆုံးရှုံးကြရတတ်တယ်။အကျင့်တလေတွေကိုမပြောင်းမဖြစ်ပြောင်းလဲရမယ်ဆိုရင်အဲ့ဒီပြောင်းလဲပစ်ခြင်းကိုကောင်းကြီးမင်္ဂလာတစ်ခုအဖြစ်သူတို့မြင်လာအောင်ညင်ညင်သာသာဂရုတစိုက်လှုပ်ဆောင်ကြရမှာဖြစ်တယ်။အဲ့ဒီလှုပ်ဆောင်ချက်တွေကိုရှင်းရှင်းလင်းလင်းသိမြင်အောင်ပညာပေးကြီးမခံရသေးတဲ့သူတွေအနေနဲ့သဘောပေါက်လက်ခံနိုင်ဖို့ဆရာဆရာမတို့ရဲ့စီမင်းဥပဒေတွေဟာရှင်းနောက်ညီညွတ်ရမှာဖြစ်တယ်။ဆေးရုံကိုရောက်ရှိလာတဲ့လူနာတွေရဲ့ကျန်းမာရေးပြန်လည်ကောင်းမွန်လာစေဖို့ရည်ရွယ်ပြီးတော့အမှန်တရားနဲ့ဆက်ဆိုင်တဲ့စီမင်းတွေကိုပြောင်းလဲပစ်ဖို့ကြိုးစားနေတဲ့အချိန်မှာအာနာပြခိုင်းစေခြင်းမျိုးမဟုတ်ကြောင်းသူတို့တွေးမြင်အောင်လှုပ်ဆောင်ရမယ်။သူတို့မရွေးချယ်တဲ့အသက်တာလမ်းစဉ်တစ်ခုကိုစို့အတင်းလိုက်လျှောက်ခိုင်းနေတယ်လို့ခံစားချက်မရှိအောင်လှုပ်ဆောင်ရမယ်။ဆေးရုံကိုရောက်ရှိလာတဲ့ပုံကိုယ်တွေဟာအချိုအစိတ်များတဲ့အစာနဲ့အငံအစအစားအစာတွေကိုမစင်မချင်စားပြီးကတွင်းအလူကိုလိုက်ခဲ့တဲ့အတွက်ကြောင့်ယောဂါရနေတဲ့သူတွေဖြစ်တယ်။ဒါကြောင့်စားကျင်တောက်ကျင်တွေမှာသူတို့ပြောင်းလဲလုပ်ဖို့လိုအပ်နေတယ်။ဒ ဒါ ပေမဲ့ အဲ့ဒီပြုပြင်ပြောင်းလဲမှုကို ရုပ်တရက်လှုပ်ဆောင်နိုင်မှာမဟုတ်ဘဲ ဖြည်းဖြည်းချင်းလှုပ်ဆောင်ကြရမှာဖြစ်တယ် သူတို့ကိုကျွေးမွေးတဲ့ကျမ်းမာရေးနဲ့ညီညွတ်တဲ့အစာတွေဟာ ကတွင်းလိုက်တဲ့အစာတွေဖြစ်ရမယ် အဲ့ဒီလူတွေဟာတစ်သက်လုံးတစ်နှစ်ထမင်း၃ခါစားရုံသာမကစားတဲ့အစားအစာတွေဟာလည်းအပူအဆအချိုးအဆိုင်လွန်ကဲတဲ့အစာတွေဖြစ်ကောင်းဖြစ်နိုင်တယ် ဒါကြောင့်ကျန်းမာရေးပြုပြင်ပြောင်းလဲမှုဆိုင်ရာသတင်းစကားကိုသူတို့စီသယ်ဆောင်သွားဖို့အရေးကြီးတယ် သူတို့အတွက်ထူးခြားနေမဲ့ရိုးရိုးအစာတွေနဲ့အသားကျသွားစေဖို့အာဟာရပြည့်ဝပြီးကတွင်းလိုက်စေမဲ့အစားအစာတွေကိုသူတို့အတွက်ပြင်ဆင်ပေးသင့်ပါတယ် ကျန်းမာရေးပြုပြင်ပြောင်းလဲမှုတွေကိုလက်ခံမဲ့အစားကြောခိုင်မသွားစေဖို့ပြောင်းလဲမှုတွေကိုခက်ကြမ်းကြမ်းမဆောင်ရွက်သင့်ပါဘူး သူတို့ကိုကျွေးမွေးမဲ့အစားအစာတွေဟာကျမတို့စားနေတဲ့အစာထက်ပိုးပြီးတော့ကောင်းအောင်ပြင်ဆင်ချက်ပြုတ်ပေးတယ်ဆိုတာကိုသူတို့သဘောပေါက်ဖို့လိုအပ်ပါတယ် ကိုအလိုကိုလိုက်ပြီးအသက်ရှင်နေထိုင်ခဲ့တဲ့အဲ့ဒီလူနာတွေကိုအဲ့ဒီလိုအစားအစာတွေကိုကျွေးလိုက်ခြင်းဖြင့်ကျန်းမာရေးပြုပြင်ပြောင်းလဲမှုလုပ်ငန်းတွေမှာကြောခိုင်သွားစေမယ်ဆိုရင်ဒီလှုပ်ဆောင်မှုဟာအကောင်ဆုံးနည်းလမ်းဖြစ်လိမ့်မှာမဟုတ်ပါဘူး ရိုးစင်းတဲ့အစာတွေကိုသုံးဆောင်ဖို့လိုအပ်ကြောင်းပညာပေးပြီးတပြေးပြေးပြောင်းလဲရမှာဖြစ်တယ် ညွန်ကြားကုသမှုတွေကိုတုံ့ပြန်နိုင်ဖို့သူတို့ကိုအချိန်ပေးရမယ်တတ်နိုင်သမျှနူးညံ့သိမ်မွေ့စွာ သူတို့ကိုလှုပ်ဆောင်ပေးရမယ်ဆုတောင်းပေးရမယ်လမ်းပြပေးရမယ်ဆိုတဲ့အကြောင်းအစာအာဟာရဆိုင်ရာကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်ကြံပေးတင်ပြလိုက်ပါရှင်
ရှင်များရှင်
တရားဒေသနာတော်ကိုတိတ်ခါတော့ရဓမ္မစရာဦးတိမောင်ဆန်းမှဟောကြားဝင်ငါပေးမှာဖြစ်ပါတယ်ရှင်။နာတော်တာဆင်ရင်ခွန်အာယူကြပါစို့။
တော်ရရှင်များမင်္ဂလာပေါင်းနဲ့ပြေဝဆုံရင်တော့နေတူးနေမြနေတည်လေးဖြစ်ပါစေလို့ရှုစွာဆန္ဒပြုကျင်ပါတယ်။ယနေ့မျောနေခြင်းဓမ္မဒေသနာကနေမှသောတာရှင်အားလုံးနဲ့တူပြန်လည်ပြီးတော့ဝေငှသက်တည်ခံသွားခြင်းတဲ့တဲ့စကားကတော့ခရစ်တော် night အသီးသီးတဲ့ဆိုတာပါလေ။နော်။ကျွန်တော်တို့ခရစ်တော် night အသီးသီးတဲ့အသီးဟာဆိုရှင်ဘာတွေဖြစ်မလဲဆိုတာကိုကျွန်တော်တို့လေ့လာသွားမှာဖြစ်ပါတယ်။ဒါကြောင့်ဒီနေ့လေ့လာမယ့်တဲ့စကားပေါ်မှာဆိုရှင်မိတ်ဆွေနဲ့တူပုံမပြီးမှနားလည်သဘောပေါက်ဖို့ရန်အတွက်ဝိညာဉ်တော်ပဲ့ကံကျင်းရရှိဖို့ရန်အတွက်ကျွန်တော်တို့ခတ္တခဏဆုတောင်းကြပါစို့အတက်ကောင်းငင်ပေါ်၌တရှိလိုမတော်ဖပါဗျာယနေ့နေ့တစ်တဖန်ပြန်လည်၍ရောက်ရှိလာတဲ့အတွက်ကိုရောကိုယေရှုတင်နေအသစ်တော်အသက်တာအသစ်တော်သွေးသားဖြင့်တားမြို့ကိုရှင်တန်ခွင့်ပေးတော်မူပြီးနန်းနဲ့ရောင်ချီနဲ့တူအလင်းရောင်ကိုတွေ့ရ၍ဝမ်းပန်းတသာဖြင့်ကြိုဆိုခွင့်ပေးတဲ့အတွက်လည်းနာမတော်ကိုချီးမွမ်းပါတယ်အဖဗျာယခုကြားနာပင်ပဲဖြစ်တဲ့သတင်းစကားမှာလည်းကိုရှင်ဖျားကောင်းချီးပေးတော်မူပါဝိညာဉ်တော်တိုးထီတော်မူ၍သတင်းစကားပြောဟောမဲ့တားရနှုတ်တော်ကိုလည်းဖွင့်ရတော်မူ၍သည့်အပြင်ကြာနာရမယ့်သာသမီတို့ရဲ့နှလုံးသားတကားကိုလည်းဖွင့်ဟပေးတော်မူ၍ကိုရှင်ဘုရားရဲ့ဝိညာဉ်တော်တကိုးကိုခံယူရသောချိန်ကာလဖြစ်ပေါ်ရန်အတွက်လည်းမဆတော်မီကြောင်းတပည့်တော်တော်သခင်ခရစ်တော်၏နာမတော်ကိုမြည်ပြီးစတော်ပါလေဖာဗျာအာမင်ကျွန်တော်မိတ်ဆွေများယနေ့ကျွန်တော်တို့ကခရစ်တော် night ဆက်နွယ်နေတဲ့သပြစ်ပင်ကြီးသပြစ်ဂိုင်းတွေဖြစ်နေတယ်အခက်တွေဖြစ်နေတဲ့အခါမှာခရစ်တော် night ဆက်နွယ်နေတဲ့အဂိုင်းခက်တွေကအသီးသီးဖို့လိုတယ်ဆိုတာကိုတင်ပြသွားခြင်းပါတယ်ဒါကြောင့်ခရစ်တော်ကိုယ်တိုင်ကဒီကမ္ဘာလောကကြီးမှာလို့ရှိရင်လူသားအဖြစ်ရှင်သန်ခဲ့ပါတယ်။ခရစ်တော်ယေရှုပါဆိုရှင်ဒီလောကမှာနေစဉ်အလုတ်၄မျိုးကိုလှုပ်ဆောင်ခဲ့တယ်နော်။ပထမတစ်မျိုးကတော့နတ်ဆိုးတွေကိုနှစ်ထုတ်ခဲ့တယ်နော်။ဒုတိယကတော့အနာရောဂါတွေကိုငြိမ့်စေခဲ့တယ်။တတိယချက်လှုပ်ဆောင်တဲ့အလုတ်ကတော့ဖျားသခင်ရဲ့နိုင်ငံတော်အကြောင်းကိုဟောပြောတယ်။စတုထလှုပ်ဆောင်တဲ့အချက်ကတော့လူမှုရေးဆောင်ရွက်ခြင်းနော်လူမှုရေးဆောင်ရွက်ခြင်းစတဲ့ဖြင့်အလုတ်တွေကိုသူကလှုပ်ဆောင်ခဲ့ပါတယ်နော်။အဲ့ဒီကဘာလောကကိုခရစ်တော်လာတဲ့ခါမှာနတ်ဆိုးတွေကိုလည်းသူနှင်ထုတ်ခဲ့တယ်နော်နတ်ဆိုးဆွဲနေတဲ့လူတွေကိုလည်းဒုက္ခရောက်တဲ့ခါမှာသူကနတ်ဆိုးကိုနှင်ထုတ်ပေးခဲ့တယ်အနာရောဂါတွေဖြစ်နေကြတယ်ဒုက္ခရောက်နေကြတယ်ကျန်းမာခြင်းချို့တက်နေကြတယ်အဲ့ဒီသူတွေကိုခရစ်တော်နဲ့တွေ့တဲ့ခါမှာအဲ့ဒီအနာရောဂါအားလုံးကိုခရစ်တော်ကငြိမ့်စေခဲ့ပါတယ်နောက်ပြီးတော့ဘုရားသခင်ရဲ့နိုင်ငံတော်နော်ကောင်းကင်နိုင်ငံတော်တည်င်းစကားကိုလည်းတခါတဲ့လမ်းစတွေကိုဖော်ပြီးတော့ခရစ်တော်ကတရားဟောခဲ့ပါတယ်နံပါတ်၄ချက်မှာတော့လူမှုရေးဆောင်ရွက်ချက်တွေဒုက္ခရောက်နေတဲ့သူတွေကြုံတွေ့ရတဲ့ခါမှာခရစ်တော်ကအမြဲတမ်းလက်ပိုက်ကြည့်နေတဲ့သူမဟုတ်ဘဲနဲ့ကုညီဆောင်မခဲ့တာကိုတွေ့ရပါတယ်။ဒါဒီကမ္ဘာလောကကြီးကိုအာဒံလက်ထဲကနေမှနတ်ဆိုးတို့ရဲ့ခေါင်းဆောင်စာတန်ကလူယူထားပြီးဖြစ်ပါတယ်။နောက်လူတွေကိုလည်းခန္ဓာစိတ်ဝိညာဉ်ဆင်းရဲအောင်အမျိုးမျိုးကြုံပြုတ်ပြီးတော့နှိပ်စက်နေတယ်။ဒါကြောင့်နတ်ဆိုးကိုမနစ်ထုတ်ဘဲနဲ့အနာငိမ့်စေလို့မရဘူးချစ်တော်မိတ်ဆွေ။အနာယောဂါဆိုတာဆိုလို့ရှိရင်နတ်ဆိုးကြောင့်အပြစ်ရှိသူတွေအပေါ်မှာဆိုရှင်ဘုရားသခင်ရဲ့အခွင့်တော်နဲ့ရောက်ရှိလာတာဖြစ်တယ်။လူတို့ကအသက်ရှင်တော်မူတဲ့ဘုရားကိုမမြင်နိုင်အောင်မျက်စိပိတ်ထားတဲ့အတွေ့ဘုရားကိုမြင်နိုင်အောင်နတ်ဆိုးကိုနှင်းထုတ်ဖို့ရန်အတွက်နတ်ဆိုးနဲ့နတ်ဆိုးနဲ့နတ်ဆိုးရဲ့လက်ရာတွေကိုကျွန်တော်တို့ဖယ်ရှားဖို့လိုပါတယ်အနာရောဂါငြိမ့်စေဖို့လိုတယ်အဲ့ဒီခါကြမှာအသက်ရှင်တော်မူတဲ့ဘုရားကိုထိတွေ့ခံစားနိုင်မှာဖြစ်တယ်ချစ်တော်မိတ်ဆွေဘုရားသခင်ရဲ့နိုင်ငံတော်အကြောင်းကိုလည်းကျွန်တော်တို့ပြောနိုင်မယ်နော်ကြမ်းမာတဲ့ခါမှာကြတော့ဘာဖြစ်လာလဲဘုရားသခင်နိုင်ငံတော်အကြောင်းကိုလည်းပြောနိုင်မယ်ပြောင်းလဲလာတဲ့လူတွေကိုလည်းကျွန်တော်တို့ကလည်းလူမှုရေးပြုတ်နိုင်တာဖြစ်ပါတယ်လူမှုရေးကြီးပဲရှစ်တန်းတင်လို့မရဘူးချစ်တော်မိတ်ဆွေငွေရေးကြေးရေးပစ္စည်းအခွင့်အရေးနဲ့ဆက်သွယ်ရင်ကျွန်တော်တို့ခဏပဲရမယ်ဒါကြောင့်ပြောင်းလဲလာတဲ့လူတွေကိုအမြဲတမ်းထိတွေ့မှုပြုတ်လို့ပြီးတော့ဝိညာဉ်ရေးဘက်မှာ노노ကြာကြာရှိအောင်เนาะကျွန်တော်တို့ကထောက်ပံ့ပြုစုရမှာဖြစ်ပါတယ်သခင်ယေရှုကဒီအချက်၄ချက်ကိုဆောင်ရွက်ခဲ့ပါတယ်ဒါကြောင့်သခင်ယေရှုကိုမိမိကဲတင်ပန်းရှင်အရှင်သခင်အဖြစ်လက်ခံတဲ့လူတွေကသခင်ယေရှုဆိုတဲ့သပြစ်ပင်ကထွက်လာတဲ့အခိုင်အခက်ဖြစ်တဲ့အတွက်ကြောင့်သခင်ယေရှုရဲ့အသီးကိုဖြစ်တဲ့အမှု၄ပါးကိုပဲကျွန်တော်တို့သိရမှာဖြစ်ပါတယ်ချစ်တော်မိတ်ဆွေသခင်ယေရှုပြုလုပ်ခဲ့တဲ့အမှု၄ပါးကိုပြန်လုပ်ဖို့လိုပါတယ်နော်အသီးသီးတဲ့အခက်တွေကိုပိုပြီးအသီးသီးဖို့យ៉ាងကအသီးမသီးတဲ့အခက်တွေကိုခုတ်ပစ်တယ်လို့သခင်ယေရှုကပြောပါတယ်ပင်စီရဲ့စွမ်းရည်ဟာဆိုရှင်အဟာရတက်ကိုအလားတထိုင်စားပြီးတော့ဖြုံးတီးမဲ့အသင်းတော်တွေပုံကိုတွေကိုဖြတ်ပစ်တယ်လို့ပြောတာပါ။ဒါကြောင့်ယောဟန်ခန်းကြီး15အငယ်1မှာတို့ရှိရင်ငါ၌အသီးမသီးသောအခက်ရှိသမျှတို့ကိုခုတ်ပစ်တော်မူ၏။အသီးသီးသောအခက်ရှိသမျှတို့ကိုตา၍သီးစေခြင်းကငါတုံတင်ရှင်းလင်းတော်မူ၏။သင်တို့သည်ငါဟောပြောသောစကားအပြင်ယခုပင်ရှင်းလင်းလျက်ရှိကြ၏။ဒ ဒါကြောင့်တမန်တော်ကြီးများဟာဆိုလို့ရှိရင်သခင်ယေရှုဟောပြောခဲ့တဲ့စကားတွေကိုအကုန်အစင်ကြားနာတဲ့အတွက်ကြောင့်သူတို့ရဲ့အသက်တာဟာဆိုလို့ရှိရင်အသီးသီးဖို့ရတဲ့အသင့်ဖြစ်နေပါပြီ။အသင့်ဖြစ်နေပါတယ်။ဒါကြောင့်ခရစ်ယာန်တို့ရဲ့အသက်တာဟာဆိုလို့ရှိရင်အရေးကြီးတာကဘာဖြစ်လဲ။ဖခင်သခင်ရဲ့နှုတ်ကပတ်တော်ဖြစ်ပါတယ်။နှုတ်ကပတ်တော်ကိုတန်ရှင်သောဝိညာဉ်တော်ကရေးထားတာဖြစ်ပါတယ်။နောက်ကဘတော့ဘလောက်ပဲဖဖတန်ရှင်တော်ဝိညာဉ်တော်ရဲ့ပေါ်ပြခြင်းမရှိရင်သဘောမပေါက်ပါဘူးချစ်တော်မိတ်ဆွေ။ဒါကြောင့်တန်ရှင်တော်ဝိညာဉ်တော်ကိုခံယူဖို့လိုတယ်။ကျမ်းသာဖတ်ခြင်းဆုတောင်းခြင်းဖျားရှင်နဲ့အတူရှိခြင်းဟာဒါတွေရလို့ရှိရင်လုံနေမှဒါတွေကိုလုံနေမှဖျားသခင်နဲ့တည်နေမှမှာဖြစ်ပါတယ်။ဒါကြောင့်တန်ရှင်တော်ဝိညာဉ်တော်အဖြစ်နောက်ကဘတော့နဲ့ရှင်းလင်းခြင်းနော်မခံရသေးတဲ့လူဟာလို့ရှိရင်အတိမတိတဲ့လူဖြစ်ပါတယ်။အဲ့ဒါနဘအခန်းငယ်လေးမှာဆိုရှင်ငါ၌တည်နေကြလောတဲ့ငါတည်လဲတင်တို့၌တည်နေမြည်တဲ့ဒါကြောင့်စပြည့်ခဲ့ရဆိုရှင်အပင်၌မတည်လည်းရင်ကိုယ့်အလိုလျောက်အသီးမသီးနိုင်တကယ်တော့တင်တို့ဟာလဲငါ၌မတည်လည်းရင်အသီးမသီးနိုင်ကြဆိုပြီးတော့ခရစ်တော်ကပြောခဲ့ပါတယ်ယနေ့ခရစ်ယာန်တို့ရဲ့အသက်တာဟာဆိုရှင်အသီးသီးချင်းဟာအဓိကဖြစ်ပါတယ်အသီးသီးဖို့ကဆိုရှင်ခရစ်တော်၌တည်ဖို့လိုတယ်ခရစ်တော်၌တည်ဖို့ကဆိုရှင်တန်ရှင်သောဝိညာဉ်တော်ရဲ့မာစာမှုလိုတယ်မိတ်ဆွေဒါကြောင့်ဝိညာဉ်စုကျေးဇူးလိုတယ်။လမ်းပြခြင်းလိုတယ်။ဒါကြောင့်လေကျွန်တော်တို့ခရစ်တော်ကယောဟန်16အငယ်9ကနေမှ17မှာဆိုလို့ရှိရင်တန်ရှင်တော်ဝိညာဉ်တော်ကိုဆေးလွတ်ခဲ့တာဖြစ်ပါတယ်။နော်။တန်ရှင်တော်ဝိညာဉ်တော်အဖြစ်စိတ်မှန်တဲ့ဝိညာဉ်အသီးကိုကျွန်တော်တို့သိနိုင်ပြီဖြစ်ကြောင်းကျွန်တော်တို့ရဲ့အသက်တာကိုပြန်လည်ပြီးတော့စင်ကျင်ပါနော်။ယနေ့ဘုရားသခင်ကကျွန်တော်တို့ကိုတန်ရှင်တော်ဝိညာဉ်တော်အဖြစ်အမြဲတမ်းလမ်းပြနေတယ်။အမြဲတမ်းတန်ရှင်တော်ဝိညာဉ်တော်အဖြစ်ကျွန်တော်တို့ကိုထိတွေ့နေတယ်။ကျွန်တော်တို့အားလုံးကအမြဲတမ်းဝိညာဉ်တော်အားဖြင့်အမြဲတမ်းပန့်ပိုးပေးပြီးတော့လောက်ကံပြုတ်မှုဆောင်ရွက်နေတဲ့မြတ်မှာလို့ရှင်တန့်ရှင်းဖို့ဖြူစင်ဖို့ရတဲ့เนาะကျွန်တော်တို့ရဲ့သွာလာမှုကစအရာရာခတ်သိမ်းကောင်းမြတ်ဖို့ရတဲ့ဘုရားကအမြဲတမ်းလမ်းပြနေပါတယ်ဒါချစ်တော်မိတ်ဆွေများကျွန်တော်တို့ရဲ့အသက်တာမှာလို့ရှင်ယနေ့အသက်တာကိုပြန်လည်ပြီးတော့စမ်းစစ်ပါကိုရောဘုရားကဒီကမ္ဘာလောကကြီးကိုလာခဲ့တယ်ကမ္ဘာကျောင်းလောကကြီးကိုလာတဲ့ခါမှာလို့ရှင်ဘုရားသခင်ကနော်လောက်ခဲ့တဲ့အမှု၄ပါးကာလို့ရှိရင်တကယ်မုံမြတ်ခဲ့ပါတယ်။နတ်ဆိုးတွေကိုနင်ထုတ်ခဲ့တယ်။အနာရောဂါတွေကိုငြိမ်းစေခဲ့တယ်။ဘုရားသခင်ရဲ့နိုင်ငံတော်အကြောင်းကိုဟောပြောခဲ့တယ်။လူမှုရေးတွေမှာလို့ရှိရင်တခါတည်းကူညီပြီးတော့ဆောင်မခဲ့တယ်။ယနေ့ကျွန်တော်တို့ကလည်းခရစ်တော်နဲ့ဆက်နွယ်နေတဲ့ပင်မပင်စီနဲ့ဆက်နွယ်နေတဲ့ကျွန်တော်တို့ခရစ်ယာန်များအသက်တာမှာလည်းကျွန်တော်တို့ရဲ့အသက်တာမှာလည်းဘုရားသခင်ရဲ့လှူဆောင်မှုမျိုးနဲ့အသက်တာကိုရှင်သန်ပြီးတကလားသူတစ်ပါးရဲ့အကျိုးကိုဆောင်ရွက်နိုင်ဖို့သူတို့ဘာတွေပေါ်မှာလို့ရှိရင်မေတ္တာပြနိုင်ဖို့ခရစ်တော်ရဲ့လိုတော်နဲ့ညီတဲ့အသီးကိုကျွန်တော်တို့အသက်တာမှာလို့ရှိရင်ပြင်ဆင်ပြီးတော့သီးကိုသီးနိုင်မှာဖြစ်ကြောင်းတော့တင်ပြလိုက်ပါတယ်။ဒါချစ်တော်မိတ်ဆွေများအားလုံးဘုရားကောင်းကြီးချပေးပါစေ
။အားလုံးတွေ့ခဲ့တဲ့တော်လေးဟာအားလုံးတွေ့ခဲ့တဲ့မူပေshall the love you lamp your me there you lamp your me there they say no you shall be more me see ma be ya ha di nei nei ma le ni sa ji
တော်တော်ရှင်များအားလုံးမင်္ဂလာပါရှင်။တော်တော်ရှင်များတွေခုချိန်မှာစံပြအိမ်နောင်ဆိုတဲ့စာအုပ်ထဲကမေတ္တာစစ်လို့တဏှာချစ်လို့ဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးတင်ဆက်ပေးခြင်းပါတယ်ရှင်။တော်တော်ရှင်များရှင်။မေတ္တာဆိုတာယေရှုဖျားထံမှာဆင်းသက်လာတဲ့ဖိုးထိုက်တန်တဲ့စုကျေစုပဲဖြစ်ပါတယ်။မေတ္တာဆိုတာယေရှုထံတော်မှာစနုပ်တို့လက်ခံရရှိတဲ့အဖိုးထိုက်တန်တဲ့စုကျေစုပဲဖြစ်ပါတယ်။စင်ကြယ်တန့်ရှင်းတဲ့မေတ္တာဟာစိတ်ရခံစားခြင်းမဟုတ်ဘဲကျင့်စဉ်တစ်ခုသာလျှင်ဖြစ်ပါတယ်။စစ်မှန်တဲ့မေတ္တာအပြင်ချစ်တဲ့သူတွေဟာစင်ချင်းတက်ပြီးတရိပ်ကင်းမဲ့တဲ့သူများမဟုတ်ပါဘူး။စက္ခုနှစ်ကွင်းအလင်းကင်းမဲ့သူများလည်းမဟုတ်ပါဘူးရှင်။စစ်မှန်တဲ့မေတ္တာ၊မျိုးရိုးစစ်တဲ့မေတ္တာ၊စိတ်ဆွဲလန်းတဲ့မေတ္တာ၊ဖြူစင်သောမေတ္တာဆိုတာမရှိသလောက်နေပါလာပါတယ်။ဒီအဖိုးထိုက်တန်တဲ့ဝတ္ထုပစ္စည်းဟာရှားမှရှားတဲ့အရာဖြစ်ပါတယ်။တချို့ကတဏှာကိုမေတ္တာလို့ခင်မွန်းတတ်ကြပါတယ်။စိတ်မှန်တဲ့မေတ္တာဟာမြင့်မြတ်တန့်ရှင်းတဲ့ကျင့်စဉ်တစ်ခုဖြစ်ပြီးရုတ်တရက်စိတ်ဇောတိုက်တွန်းမှုကြောင့်နိုးကြားလာပြီးပြင်းထန်စွာစုံစမ်းခံရတဲ့ရုတ်တရက်ပျောက်ကွယ်သွားတဲ့မေတ္တာနဲ့ခြားနာပါတယ်။မေတ္တာဟာကောင်းငင်မှပေါက်ဖွာလာတဲ့ပင်ငယ်လေးဖြစ်တဲ့အတွက်ဒါကိုမွေးမြူပြီးကြီးထွားလာအောင်ပြုလုပ်ရမှာဖြစ်ပါတယ်။ချစ်တတ်တဲ့စိတ်နှလုံးများမှန်ကန်ပြီးချစ်ဖွယ်တဲ့အပြောဆိုများဟာပျော်ရွှင်သားရတဲ့အင်ဂေဟာကိုစောက်လုပ်ပေးပြီးဒီအင်ဂေဟာများရဲ့ဩဇာတရားမှုဆက်ကွင်းမှာရောက်ရှိလာတဲ့သူတွေအပေါ်မြင့်မြတ်တဲ့ဩဇာတရားမှုရှိပါလိမ့်မယ်။မေတ္တာဟာစင်ချင်တက်ချင်းမရှိတဲ့အရာမဟုတ်ပါဘူးရှင်။မေတ္တာစိတ်ဟာတန့်ရှင်းစင်ကြယ်ပါတယ်။ဒါပေမဲ့ဇာတိပဂတိစိတ်နှလုံးနဲ့တဏှာဒါမှမဟုတ်တက်မဲ့ချင်းစတဲ့ဒီလိုမေတ္တာနဲ့လုံးဝမတူတဲ့အရာဖြစ်ပါတယ်။စင်ကြယ်တဲ့မေတ္တာဟာတဏှာမူကခေါင်းမာပြီးဒစွတ်ထိုးပြုတ်လုတတ်ပြီးမစင်ကြယ်တဲ့မေတ္တာကတော့တဏှာမူကခေါင်းမာပြီးဒစွတ်ထိုးပြုတ်လုတတ်ပါတယ်။မေတ္တာစေမေတ္တာမန်ကတော့သူ့ရဲ့အမှုအရာအနည်းအထိုင်အသွင်မြင်တိုင်းမှာဖျားသခင်ရဲ့ကျေးဇူးတော်ကိုဟောပြထားလိမ့်မယ်။ကိုနှုတ်ဆောင်စီခြင်း၊ယောသားခြင်း၊စေတနာရှိခြင်း၊ကိုခြင်းတရားရှိခြင်း၊ဘာသာရေးအယူဝါဒယိုတည်ကိုင်းဆိုင်ခြင်းတို့ဟာမင်္ဂလာဆောင်ရေးနဲ့ပတ်သက်တဲ့လှုပ်ရှားမှုတိုင်းမှာထူးခြားနေမှာဖြစ်ပါတယ်။ဒီလိုအုတ်ထိတ်မှုရှိတဲ့အကျင့်လင်များတိုင်းဟာစူတောင်းဝတ်ပြုစည်းဝေးတစ်ခုခုကိုဖြစ်စေစိတ်ဝင်စားမှုပျောက်ကွယ်သွားအောင်သူတို့ရဲ့အိမ်အောင်ရေးကိစ္စကိုသာအာယုံဆိုင်နေမှာမဟုတ်ပါဘူး။ဘုရားသခင်ကသူတို့အားကြွယ်ဝစွာပေးသနာတော်မူတဲ့အခွင့်အရေးများလိလူရှုခဲမှုကြောင့်တမာတရားတွေသူတို့ရဲ့စိတ်ထက်သန်မှုဟာချုပ်ငြိမ်မသွားပါဘူး။ကာမဂုဏ်ခံစားမှုအတွက်ကိုသာအခြေခံတဲ့မေတ္တာဟာကောင်းပါပြီ။မျက်စိမရှိတဲ့အပြင်အုတ်ထင်းမရဖြစ်ပါလိမ့်မယ်။ဂုံသေးသစ္စာနဲ့စိတ်ရဲ့မြင့်မြတ်တဲ့စွမ်းအင်များကိုတဏှာရာဂရဲ့ကြီးကျွံဘဝ၌သွတ်သွင်းထားကြတယ်။ဒီလိုတဏှာရာဂရဲ့တန်ကျိုးဖြင့်ချီနှောင်ထားခြင်းခံရတဲ့သူတွေဟာအများအားဖြင့်စင်ကြင်တုံတရားနဲ့ဩတပစိတ်တို့ရဲ့နှိုးဆော်တဲ့အတန်ကိုမကြားကြပါဘူး။သူလိုက်နာကျင့်သုံးနေတဲ့လမ်းစဉ်ကိုတွေ့မြင်စေရန်အကြောင်းပြချက်ဖြင့်ပြောဆို၍မရ။တောင်းမှန်တဲ့စကားပြောကြ၍လည်းမရဖြစ်နေတတ်ပါလေ။မေတ္တာစေမေတ္တာမန်ဟာလယ်ပင်ခိုင်မာခြင်းမရှိပါဘူး။အလွယ်တကူဒေါသမထွက်တတ်ဘူး။အထမတ်တက်မဲ့တဲ့စိတ်မျိုးနဲ့လဲကင်းပါတယ်။ဒီလိုစိတ်မျိုးမရှိတဲ့အပြင်တဘာဝအဖြစ်ငြိမ်သက်နှက်ဆိုင်ပါတယ်။တစ်ဖက်ကိုမျှော်ကြည့်ပြီးကာယကံရှင်ရဲ့အရေးအသွေးကိုအာယုံစူးစိုက်တယ်။မေတ္တာစင်မေတ္တာမန်ဟာဉာဏ်အမျိုးမြင်ရှိပြီးခွဲခြားသိမြင်တတ်တဲ့သဘောဉာဏ်လဲရှိတဲ့အတွေ့တစ္ဆာပြုခြင်းဟာစစ်မှန်ပြီးတည်မြဲပါတယ်။တက်မဲ့ခြင်းနဲ့စိတ်ဇောတိုက်တွန်းမှုအရာပြုလုပ်တတ်တဲ့လောကီကြီးထဲမှာမြောက်ပင့်ထားတဲ့မေတ္တာဟာဘာသာဝါဒနဲ့ဆိုင်တဲ့ပြုပြင်မှုကိုခံရတဲ့အခါယင်းဟာအပြောအဆိုနဲ့အလုတ်ကင်တို့တွင်ရုပ်လုံပေါ်ပါတယ်။ခရင်တူအနေဖြင့်စိတ်မရှိခြင်းဒါမှမဟုတ်တီးမခံတတ်တဲ့စိတ်ယင်းဟာစန့်စင်တဲ့နူးညံ့သိမ်မွေ့ခြင်းယုံကြည်သူသားသမီးအနေဖြင့်စိတ်မရှိခြင်းတီးမခံခြင်းဆိုတဲ့အရာတွေကိုကင်းဝေးပြီးတန့်စင်တဲ့နူးညံ့သိမ်မွေ့ခြင်းရှိရမှာဖြစ်ပါတယ်။ကျန်းမ်းရိုင်းဆိုင်တဲ့အလေးကျင့်တွေကိုခရစ်တော်ရဲ့ကြီးစုတော်အားဖြင့်ပျော့ပြောင်းစေရမှာဖြစ်ပါတယ်ရှင်။နားဆင်ခဲ့ကြတဲ့တောတာရှင်များအားလုံးပေါ်ဖဖျားရှင်ကောင်းကြည့်ပေးပါစီရှင
်
တို့ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်တင့်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှိတင်ဒားအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလိမ့်ရှင်
။တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39998 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်
။ဒေါက်တာရှင်များရှင်ညိုလင်းချင်တန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963 986 106ဖြစ်ပါလေရှင်။နောက်ထပ်ဖုန်းတစ်လုံးနဲ့39963 86 106 106 9တို့ဆက်သွယ်နိုင်မြဲနိုင်ပါလေရှင်
။ဒေါက်တာရှင်များရှင်။ KSTA အာကခွန်ကျွန်းမှာ AWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင်
။ AWR မျိုးလင့်ချင်းအတံကို나ဒေါက်တာဆင် गे ကြတော့ဒေါက်တာရှင်အရောက်တိုင်းပုံမှာကျားတခင်ရဲ့ကြွယ်ဝစွာသောကောင်းချီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။